ကုလသမဂ္ဂတွင်မှုချုပ်ဟောင်းမစ္စတာကော်ဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့ဟာဒီဇင်ဘာလ2ရက်နေ့ကနေ4ရက်နေ့အထိရခိုင်ပြည်နယ်ထဲကိုသွားရောက်လေ့လာမှဖြစ်ပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုတော့ပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံရုံးကဖွဲ့စည်းပေးခဲ့တာဖြစ်ပြီးစက်တင်ဘာလ6ရက်နေ့မှာရခိုင်ပြည်နယ်ကိုပထမအဦးဆုံးအကြိမ်သွားရောက်ခဲ့တယ်လို့ဒုတိယအကြိမ်ဖြစ်တော့ဖွဲ့ဝင်9ဦးဟာပြီးခဲ့တဲ့နိုဝင်ဘာလ15ရက်နေ့ကသွားရောက်လေ့လာစုံစမ်းခဲ့ပါတယ်။အခုမစ္စတာကော်ဖီအနန်ဦးဆောင်တဲ့အဖွဲ့နှစ်ရက်ကြာသွားမဲ့ခီးစဉ်နဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ရဲ့အတွင်းရေးမှူးဦးတင်မောင်ဆွေပြောပြတာကတော့
နှစ်ရက်နေ့မှာတော့အဲလူငယ်အဖွဲ့တွေအမျိုးသမီးအဖွဲ့တွေလူမှုရေးအဖွဲ့စည်းနေတယ်သူတွေ့မှာဖြစ်ပါတယ်ပြီးလို့ရှိရင်တော့သူဒီမှာနေမြေလိုက်ကြည့်မှာပေါ့နော်ဒီဦးစီးတောင်တို့ဘာလို့လိုက်ကြည့်မှာဦးစီးတောင်တို့မြေပုံတို့အဲဒါပြီးရင်တော့သူညအူးမှာရှိတဲ့ဖေရတွေပါနေခုနပြရှေးအောင်မွေးနေ့တွေပါနေအဒီဥစားတွေကိုသူစားရောက်လိလာသွားမှာဖြစ်ပါတော့တော်တော်ရီတွေ့ဆုံတာအားလုံးကတော့သူတို့ဖွဲ့ရလူလလဖွဲ့စည်းဖြစ်တဲ့အတွက်သူတို့ပါသူတို့ပဲဆီဆက်ပြီးတော့ပဲဒါတွေ့ဆုံသွားမှာဖြစ်ပါတယ်လူကြုံရင်ကတော့စီမံဆောင်ရပေးမှာပေါ့လေဒါကိုကိုဗစ်အနာမဲမဟုတ်ပါဘူးသူဧည့်သည်ကြီးတိုင်းလူကြုံရင်ကဒါလုပ်ပေးတာဖြစ်ပ
ါမစ္စတာကော်ဖီအနာဦးဆောင်တဲ့အဖွဲ့ဟာအကြံဖတ်မှုတွေဖြစ်ပွားခဲ့တဲ့မောင်တော်ဒေတာကိုတွားရောက်နိုင်ဖို့များတယ်လို့လည်းပြောပါတယ်
သွားဖို့များပါတယ်ကွန်ဖန်းတော့မပြည့်သေးပါဘူးသူတို့ရဲ့သွားမဲ့ခီးစဉ်ထဲမှာသူတို့သွားကျင်နေဆိုတဲ့နေရာလေးထည့်ထားတာပါဒီစဉ်လာမှာပဲဒီဥစ္စာတွေကဟိုဒီတချို့ကိစ္စတွေကတ်ပြီးတော့သူတို့အစီအစဉ်ဆွဲတာပေါ့ဘရောစီကကျွန်တော်တို့အဲ့ဒါတော့အသေးစိတ်တော့မသိ
တခါတော့ရခိုင်ပြည်နယ်အစိုးရအဖွဲ့ကအတွင်းရေးမှူးဦးတင်မောင်ဆွေပြောပြခဲ့တာပါရှင်မစ္စတာကော်ဖီအန်နန်ရဲ့အခုရခိုင်ပြည်နယ်ခီးစဉ်အတွင်းမှာသူတို့အဖွဲ့အစည်းနဲ့တွေ့ဆုံမှုအစီအစဉ်ရှိမရှိဆိုတာကိုမသိရသေးဘူးဆိုပေမဲ့ဒီခီးစဉ်နဲ့ပတ်သက်လို့တော့သူတို့အဖွဲ့ဒီမနေ့ဖက်မှာအစည်းအဝေးရှိတယ်လို့စစ်တွေမြို့လူမှုအဖွဲ့အစည်းများကိုစားပြုကော်မတီရဲ့နိုင်ငံကဦးတာပွင့်ကပြောပါတယ်သူအနေနဲ့တော့မစ္စတာကော်ဖီအနန်ဦးဆောင်တဲ့အဖွဲ့ဟာရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့တိုးတက်လာမှုတွေမတွေ့ရသေးဘူးလို့သူအမြင်ကိုပြောပါတယ်
။ကျွန်တော်ဆီအစိုးရကတော့လက်ခံနိုင်မှအစည်းအဝေးထမ်းတယ်လို့သိရတယ်တင်းတယ်။လောလောဆယ်ကတော့ကျွန်တော်ကတော့ဘာမှမမြင်သေးဘူး။အဲတက်ပြောတာပဲ။လောလောဆယ်အနေနဲ့ကတော့ကျွန်တော်ကအထောက်အကူပြုနိုင်တဲ့အကြောင်းအရာတော့မသိသေးဘူး။မသိသေးခြင်းမကားဘူး။နော်ကျွန်တော်တယောက်တည်းအမြင်ပြောရမယ်ဆိုရင်ဘဝရနဘဝကျင်ရောက်လာတယ်ပဒင်းစားရှင်းလင်းပွဲမှာဘဝဉာဏ်တော့ဆိုတဲ့အပေါင်းတော့ပုံပါပဲအဲ့ဒီကိစ္စကိုခင်ဗျားမကျင်ဘူးအဲ့ဒါကြောင့်လည်းမက်ဖန်တွင်းကိုစီးဝေးဆက်ထိုင်နေခံရမယ်ဆိုတာဖြစ်လာတာပထမတိုင်းတုန်းကတော့ပြေဖို့ဆိုပြီးတော့ဆုံးဖြတ်ထားတယ်ပြေဖို့လည်းသွားတယ်အဲ့မှသူကအကြောင်းမျိုးနဲ့တွေ့ရှိလိုက်တာသူရှင်ပြန်ထလာနဲ့အဓိကအစိုးရဖွဲ့ကအစီအစဉ်ညှပ်ပြန်တာနဲ့အဲ့လိုမတွေ့ရှိတာဘာလို့လဲဒီဘဝဉာဏ်တွေအပေါင်းတော့ပုံဆုံးမဲ့တဲ့ခိုင်မြေကဒါတောင်စီးမှာတော့တောင်ပေးမဖို့အစီအစဉ်လုပ်ခဲ့တာကိုတော့ဒီဒါတာသူတို့ကပေါ်ပေါ်လေးပြောပြီးတော့ကျွန်တော်ကဒါလေးနံပါတ်၁ဆက်ဖြစ်နေတယ်အထောက်အကူမဖြစ်တယ်မကဘူးပို့ပြီးတော့တို့အမြင်အကြည့်ဖြစ်သွားတယ်လို့ကျွန်တော်ကတော့အဲ့လိုပဲကျွန်တော်တက်တက်မှတ်ချက်အနေနဲ့ဆိုအဲ့လိုပဲ
တက်ပြင်လဲရခိုင်ပြည်နယ်ပေါတော်မြို့နယ်ကဒေသခံမွတ်စလင်အများစုဖြစ်တဲ့ငချောင်းဒုက္ခသည်စခန်းကိုလာရောက်ဖို့အစီအစဉ်ရှိတာတော့မကြားရသေးဘူးလို့အဲ့ဒီဒုက္ခသည်စခန်းမှာနေထိုင်တဲ့ဦးအောင်တန်းကပြောပါတယ်
ကျွန်တော်တို့ဒီဘက်မှာတော့ချလာမယ်လို့တော့မချပါဘူးကျွန်တော်တို့ဟိုကိုပြန်နဲ့မောင်တော်ဘက်ကိုသွားမယ်လို့တတင်းတွေမှာတော့အဲ့လိုချပါတယ်ခင်ဗျ။အော်မျောတော့မျောလုံးပါတယ်ကျွန်တော်ဘာဖြစ်လို့ဆိုတော့ကျွန်တော်တို့ဒုက္ခသည်စခန်းမှာနေရတဲ့ဆိုတော့ကျွန်တော်တို့ဘဝကလုံခြုံမှုမရှိဘူးဆိုတော့အဲဒီအကန့်ကော်မရှင်ကိုပြန်နဲ့အဖွဲ့ကလာပြီးတော့ကျွန်တော်တို့ဒီဘက်မှာလေကျွန်တော်တို့ရဲ့ဒုက္ခရောက်နေတဲ့အခြေအနေတွေကိုလိုင်းလန်းစုံစမ်းပြမယ်ဆိုရင်ကျွန်တော်တို့ကြိုဆိုတာပေါ့ကိုပြန်နေပြန်ကျွန်တော်တို့ကြားသလောက်တော့ဟိုစစ်တွေမှာရှိနေတဲ့ကျွန်တော်တို့ရဟန်ကြလူအပွေးစီတွေကတော့တွေ့တယ်လို့အဲ့လိုတင်ချပါတယ်ဒါမှမဟုတ်ကျွန်တော်တို့ဒီပေါတော်မြို့နေဒုက္ခသည်စခန်းကတော့လာတွေ့တာတော့မရှိပါဘူး
ရခိုင်ပြည်နယ်ကမောင်တော်မြို့နယ်အတွင်းပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုအတွင်းမှာအကြမ်းဖက်သမား245ဦးဖမ်းဆီးမိထားတယ်လို့အစိုးရဘက်ကသတင်းထုတ်ပြန်ပါတယ်ဒီတိုက်ခိုက်မှုအတွင်းမှာတပ်မတော်ဘက်ကအရာရှိစစ်သည်9ဦးသေဆုံးပြီးတော့5ဦးထက်မနည်းဒဏ်ရာရသလိုရဲတပ်ဖွဲ့ဝင်တွေဘက်ကလည်း10ဦးထက်မနည်းသေဆုံးပြီးတော့6ဦးဒဏ်ရာရတယ်လို့လည်းသတင်းတွေထုတ်ပြန်ပါတယ်။ဒါပြင်လည်းကျေးရွာပေါင်း600မှာမိလောက်မှုဖြစ်ပွားပြီးဒဟာမီရှုတ်ဖျက်ဆီးတဲ့ပုံစံဖန်တီးခဲ့တာဖြစ်တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကလည်းသတင်းထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်တွင်အခုလိုဒေတာတည်ငြိမ်မှုမရှိနေတဲ့အပေါ်မှာတောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရရဲ့ကိုက်တွဲဖြည့်ရှင်းပုံနဲ့ပတ်သက်ပြီးအနောက်နိုင်ငံတချို့ကစိုးရိမ်ပူပန်မှုရှိတယ်ဆိုပြီးတော့လည်းနိုင်ငံတကာသတင်းတချို့မှရေးသားဖော်ပြတာတွေရှိနေပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ18ရက်နေ့ကနေပြီးတော့မှတန်တမန်နေနဲ့တွေ့ဆုံစဉ်အတွင်းတောင်ဆန်းစုကြည်ကရခိုင်ပြည်နယ်နဲ့ပတ်သက်လို့နိုင်ငံတကာရဲ့ဆွေးနွေးမှုတွေအပေါ်မှာအစိုးရကအများထောက်ပြနေတဲ့အတိုင်းစုံစမ်းစစ်ဆေးနေပြီးတော့နိုင်ငံတကာအတိုင်းဝိုင်းနေနဲ့လည်းရခိုင်ပြည်နယ်နဲ့ပတ်သက်တဲ့အချက်လက်တွေကိုအတိအကျရယူခြင်းမရှိဘဲနဲ့ပြောဆိုနေတဲ့အပေါ်ကိုစိတ်ပြတ်တယ်လို့ပြောဆိုကြောင်းကိုလည်းဖော်ပြထားပါတယ်။ဒ ဒါကြောင့်ရခိုင်ပြည်နယ်နဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဖိအားပေးမှုတွေရောကြလာအောင်မစ္စတာကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ကရခိုင်ပြည်နယ်တွေကအခြေအနေအမှန်တွေကိုဖော်ပြနိုင်ရင်တော့ရခိုင်ပြည်နယ်အရေးထိရောက်စွာကူညီမှုဖြစ်လိမ့်မယ်လို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းတဦးလည်းဖြစ်လက်ရှိမှာပြည်နယ်လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဦးမောင်မောင်အောင်ကသုံးသပ်ပါတယ်
။ကျွန်တော်လည်းဝန်ကြီးချုပ်ဟောင်းတော့ခဲ့တဲ့အတွက်အခုကတော့ရခိုင်ပြည်နယ်တည်ငြိမ်ရအင်မတန်အရေးကြီးတဲ့ဟိုအနေအထားကိုရောက်လာပြီပေါ့ဒီနေ့တော့နိုင်ငံရေးနိဒာနဲ့ဖြည့်ချင်းတာနဲ့ကိုကြတော့တဲ့မော်နော့ဒေတာမှာဒီနေ့တွေကိုတင်ဆက်တာတော့ပြောအဲ့ဒီနေ့နေနဲ့ပဲပြန်ပြီးတော့မှအခုဟိုစက်တွေနဲ့ရဲတွေကိုပြန်ပြီးတော့မှပြစ်ခတ်တွန်းလာနေရဆိုတော့ဒီကိစ္စကကိုဆိုးလာရင်တော့မကောင်းတော့ဘူးဒီတော့ဒီကိစ္စကအများဆုံးဖြည့်ချင်းဖို့တို့ပြီးလို့ကျွန်တော်ထင်တယ်ဒီတော့အခုနိုင်ငံတကာလည်းဒါနဲ့ပတ်သက်ပြီးတော့မှအမျိုးမျိုးသတင်းတွေလည်းဖြစ်နေတော့အခုချိန်တော့အဲမစ္စတာကူဗီအနာလာရောက်ပြီးတော့မှအချိန်နှောင်းကိုသုံးသပ်ပြီးတော့ပြောဆိုနိုင်နိုင်မယ်ဆိုရင်တော့ပေါ့နော်ဒီနေ့ဖြစ်ပေါ်နေတဲ့ attention တွေများတစ်ခုထိရောက်သွားမှလို့ကျွန်တော်တို့တော့ယူဆမိပါတယ်ဒါကြောင့်မစ္စတာကူဗီအနာလာလို့ရှိရင်တကယ်ဟိုအမှန်တရားပေါ့အမှန်တရားဆိုရတယ်တကယ် on ground မှာရှိတဲ့စစ်မှန်တော့အမှန်တရားကိုတွေ့ပြီးတော့မှဒီအချိန်လေးကိုသင်သိမ်းနိုင်မယ်ဆိုရင်တော့ကျွန်တော်တို့ကဒါမစ္စတာကူဗီအနာရဲ့စီးစင်ကိုလက်ခံပေးရမယ်လို့တော့တို့ရောကျွန်တော်မျှော်လင့်ယုံကြည်ပါတယ်ခင်ဗျ
ကုလသမဂ္ဂကြွေးမှုချုပ်ဟာမစ္စတာကိုဖီအနာဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုတော့ပြည်ပကပညာရှင်3ဦးပြည်တွင်းကပညာရှင်6ဦးနဲ့ဖွဲ့စည်းထားပြီးတော့သူတို့ရဲ့လေ့လာတွေးရှိချက်တွေကိုတစ်နှစ်အတွင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကနေပြီးတော့အစိုးရကိုတင်ပြရမှာဖြစ်ပါတယ်ရခိုင်ပြည်နယ်အတွင်းမွတ်စလင်လူနည်းစုတွေကိုခွဲခြားဆက်ဆံမှုရှိရဲဆိုပြီးတော့အင်ဒိုနီးရှားမလေးရှားထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိကြတဲ့မွတ်စလင်ထောင်ပေါင်းများစွာကလည်းမြန်မာအစိုးရကိုကန့်ကွက်တဲ့အနေနဲ့ဆန္ဒပြပွဲတွေလုပ်ခဲ့တာရှိပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ26ရက်နေ့ကဆိုရင်လေအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာရှိတဲ့မြန်မာတန်ယုံကိုဘုံခွဲတိုက်ခိုက်ဖို့ကြံစီမှုနဲ့တန်တရားရှိသူတို့ကိုလည်းဖမ်းဆီးမိထားတယ်လို့အင်ဒိုနီးရှားကလည်းတဲ့သတင်းတွေမှာလည်းဖော်ပြထားပါတယ်ရှင်